အမေရိကန်သမ္မတရဲ့အနီးကအကြံပေးလည်းဖြစ်တားသမဲလည်းဖြစ်တဲ့ဂျရက်ကုရှနာဟာသူ့အနေနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိပါဘူးလို့ပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရွေးကောက်ပွဲအနံ့ရအောင်ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာဂျရက်ကုရှနာကထွက်ဆိုခဲ့ပြီးတဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့ရုရှားကဘလူးနှောက်ရှက်ခဲ့တယ်လေဆိုတာစုံစမ်းနေတဲ့လွှတ်တော်အမတ်တွေကကုရှနာဘာကြောင့်တနင်္လာနေ့မှာတကပိတ်စစ်ဆေးခဲ့ရတယ်လဲဆိုတာနဲ့ကုရှနာဘက်ကနေပြီးတော့ဘလူးပင်စင်ထားခဲ့တယ်လဲဆိုတာတွေကိုမတ်စုမြန်မုံကအပြည့်စုံဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
2016သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရစေအောင်စီယုံလှုပ်ရှားမှုတွေမှာဝင်ရောက်နှောက်ယှက်ဖို့နဲ့ဝါဒဖြန့်ဆောင်ရွက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ညွှန်ကြားခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေကသုံးသပ်ခဲ့ကြပြီးတဲ့နောက်ထရမ့်ရဲ့စီယုံရဲ့အဖွဲ့ဝင်တွေအနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့သလားဆိုတာကိုတရားရေးဌာနနဲ့လွှတ်တော်မှစုံစမ်းနေတာဖြစ်ပါတယ်တနင်္လာနေ့ကတော့သမ္မတထရမ့်ရဲ့အကြီးတန်းအကြံပေးတယောက်လည်းဖြစ်တဲ့အပြင်တမက်လဲတော်သူဂျရက်ကုရှနာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကခေါ်ယူစစ်ဆေးခဲ့ပါတယ်။နှစ်နာရီကြာတဲ့တကပိတ်ကြားနာစစ်ဆေးပွဲမှာလွှတ်တော်အမတ်တွေဘလို့မေးခွန်းထုတ်ခဲ့ကြတယ်ဆိုတာကိုမသိရပါဘူး။ဒါပေမဲ့ကော်မတီကိုပေးအပ်ခဲ့တဲ့မှတ်တမ်းတွေအချက်အလက်တွေအရသူ့အနေနဲ့ရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းမရှိဘူးဆိုတာပြသနေတယ်လို့ကြားနာပွဲအပြီးအင်ဗျူရိုပြန်အရောက်မှာမစ္စတာကုရှနာကအခုလိုပြောကြားခဲ့ပါတယ်
။ Let me be very clear. I did not collude with Russia.Nor do I know of anyone else in the campaign who did so. I had no improper contacts.
Russia နဲ့ကျွန်တော်ပူးပေါင်းကြံစည်ဆောင်ရွက်ခြင်းမရှိခဲ့သလိုစီယုံရေးအဖွဲ့ဝင်တွေထဲမှာပူးပေါင်းကြံစည်ဆောင်ရွက်ခဲ့သူဘယ်သူရှိတယ်လဲဆိုတာကိုလည်းကျွန်တော်မသိဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။မယိုးသားမလျော်ကန်တဲ့ဆက်သွယ်မှုတစ်ခုမှကျွန်တော်မလုပ်ခဲ့ပါဘူး။ကျွန်တော်စီးပွားရေးလုပ်ငန်းတွေအတွက် Russia စီကနေငွေကြေးထောက်ပံ့မှုကိုမိခွန်အားထားခြင်းလည်းမရှိပါဘူး။တောင်းဆိုတဲ့အချက်လက်အားလုံးကိုပွင့်လင်းမြင်သာမှုအပြည့်အဝရှိစွာပေးအပ်ခဲ့ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဘလို့နှောက်ယှက်ခဲ့တယ်လဲဆိုတဲ့စစ်ဆေးမှုတွေမှာမစ္စတာကုရှနာကိုစတင်စစ်ဆေးမှုတွေကိုကြည်ချင်းဖြင့်စုံစမ်းမှုတွေမှာအရေးကြီးတဲ့ကာလကိုရောက်ပြီဆိုတာပြသနေတယ်လို့အမေရိကန်နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်။တကပိတ်စစ်ဆေးကြားနာပွဲမှာပါဝင်တဲ့လွှတ်တော်အမတ်တွေအတွက်ကြိုတင်ပြင်ဆင်ထားတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တဲ့အထက်မှာလည်းဘလို့နိုင်ငံခြားအစိုးရနဲ့မှသူမလျော်မကန်ဆက်သွယ်ခဲ့ခြင်းမရှိသလိုပူပေါင်းကြံစည်ဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုတာကိုမစ္စတာကုရှနာကပြက်ပြက်သားသားညှင်းဆန်ထားပါတယ်။ရာဒူတာဝင်ပြီးဆုံးလို့စနေနေ့ကမှရုရှားပြန်သွားတဲ့ရုရှားတပ်အမတ်ဆာဂေကစ်စလီယက်နဲ့ရုရှားအစိုးရပိုင်ပန်းအကြီးအကဲဆာဂေဂေါကော့ဖ်တို့နဲ့သမ္မတရွေးကောက်ပွဲပြီးကာလကတွေးဆောင်ခဲ့မှုတွေကြောင့်မစ္စတာကုရှနာကိုအခုလိုစုံစမ်းစစ်ဆေးစရာဖြစ်လာခဲ့တာပါ။ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကတပ်အမတ်ကစ်စလီယက်နဲ့တွေးဆောင်ခဲ့မှုအတွင်ရုရှားဗိုလ်ချုပ်ကြီးရေစီကဆီးရီးယားကိစ္စဆွေးနွေးဖို့လိုလားတဲ့အတွက်လုံခြုံတဲ့ဆက်သွယ်ရေးလိုင်းရှိသလားလို့ရုရှားတပ်အမတ်ကမေးခဲ့ကြောင်းသူကမရှိကြောင်းပြန်ပြောခဲ့ပြီးတကယ်လို့ရုရှားတန်ယုံမှရှိရင်အသုံးပြုလို့ရသလားလို့ပြန်မေးတဲ့အခါမှာတော့ရုရှားတပ်အမတ်ကြီးကညှင်းဆိုခဲ့တာကြောင့်ဒီကိစ္စဆက်မပြောဖြစ်ဘူးလို့မစ္စတာကုရှနာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သူအနေနဲ့အမေရိကန်ထောက်လှမ်းမှုကိုရှောင်ရှားနိုင်ဖို့စ조사ခဲ့တာမဟုတ်ဘူးလို့လည်းညှင်းဆန်ထားပါတယ်။ဘန်အကြီးကဆာဂေဂေါကော့ဖ်နဲ့တွေးဆမှုနဲ့ပတ်သက်လို့လေသမ္မတပူတင်နဲ့ဓာတ်ရိုက်ဆက်သွယ်မှုရှိတယ်လို့တမ်မတ်ကစ်စလီယက်ကဆိုတဲ့အတွက်အသက်တက်လာမဲ့ထရမ့်အစိုးရအပေါ်ရုရှားသမ္မတရဲ့သဘောထားအမြင်သိရဖို့နဲ့အမေရိကန်နဲ့ရုရှားကြားအကောင်းဆုံးဘလို့နီးလန်းတွေနဲ့ဆက်ဆံသွားနိုင်မလဲဆိုတာသိရဖို့တွေးဆခဲ့တာဖြစ်တယ်လို့ဆိုပါတယ်တမ်မတ်ကစ်စလီယက်နဲ့တွေးဆမှုမှာရောဘန်အကြီးကဂေါကော့ဖ်နဲ့တွေးဆမှုမှာပါရုရှားအပေါ်အမေရိကန်ချမှတ်ထားတဲ့အရေးယူတန်းခတ်မှုကိစ္စအပါအဝင်မူဝါဒရေးရာနဲ့ပတ်သက်လို့မဆွေးနွေးခဲ့ဘူးလို့ဂျရက်ကုရှနာကပြောပါရယ်2016ဂျွန်လတုန်းကတမ္ပရရဲ့သားအကြီးဒေါ်နယ်ထရမ့်ဂျူနီယာစီစဉ်နဲ့ရုရှားရှေ့နေနဲ့တွေးဆုံပွဲကိုတူသွားခဲ့တာကလည်းအဲ့ဒီရှေ့နေကတမ္ပရလောက်ဟီလရီကလင်တန်ထိခိုက်နိုင်တဲ့အချက်တွေပေးမယ်ဆိုတာကြိုသိလို့သွားခဲ့တာမဟုတ်ဘူးလို့ဆိုပါရယ်ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တာဟာရုရှားရဲ့အကူအညီကြောင့်မဟုတ်ဘူးဆိုတာကိုအင်ဗျူရောကပြက်ပြက်သားသားညှင်းဆန်နေတာပါ။တမရရဲ့အကြီးအကဲအကြံပေးဂျရက်ကုရှနာကလည်းတနင်္လာနေ့ကအခုလိုထပ်ပြောခဲ့ပါတယ်
။ Donald Trump had a better message and ran a smarter campaign and that is why he won.
ပြည်သူတွေအတွက်ပုံမကောင်းမွန်တဲ့သတင်းစကားပေးနိုင်တာကြောင့်ပိုပြီးပါနာလိမ်မာစွာမဲဆွယ်စည်းရုံးနိုင်တာကြောင့်ဒေါ်နယ်ထရမ့်ရွေးကောက်ပွဲမှာအနိုင်ရခဲ့တာပါ။တခြားအကြောင်းကြောင့်အနိုင်ရတယ်လို့ပြောနေရင်သူ့ကိုမဲပေးသူတွေအပေါ်တေယောလောင်ပြောင်ရကြပါတယ်။
မစ္စတာကုရှနာဟာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှလည်းဒီကနေ့အင်္ဂါနေ့မှာစစ်ဆေးမေးမြန်းခံရမှာဖြစ်ပါရဲ့ရှင်။